ပေါင်ခိုင်ဘူးတုံမြို့နယ်နဲ့ညောင်လေးပင်ခံနေတဲ့မှာ drone တွေနဲ့ပုံကျဲတိုက်ခတ်မှုတွေကြောင့်အရက်သားသေဆုံးမှုတွေရှိနေတယ်လို့ခရင်မျိုးသားစီယုံ KNU ကထုတ်ပြန်ပါတယ်ဒီသတင်းကို VOA သတင်းတောင်မအေးမှပြပို့ထားပါဗျာ
ကရင်မျိုးသားစီယုံဖပေါင်ခိုင်ဘူးတုံမျိုးနဲ့ဒေလော့ပူဆိုတဲ့နေရာကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တာကြောင့်အောက်တိုဘာလ5ရက်နေ့ကအရက်သားပြည်သူ2ဦးသေဆုံးသွားပြီးသေဆုံးသွားသူတွေကတော့အသက်25နှစ်အရွယ်စောဖာနူးနဲ့သူ့ရဲ့သမီးဖြစ်သူအသက်3နှစ်အရွယ်နော်မှုနော်တို့သေဆုံးခဲ့ရကြောင်းညောင်လေးပင်ခရိုင်မုံမျိုးနယ်ရွာတိကျေးရွာဘက်ကိုတော့ drone နဲ့ဘုံသုံးလုံးကျဲချခဲ့ရမှာကျေးရွာနေအသက်55နှစ်အရွယ်ဒေါ်ရင်ထွေးဦးကောင်းထိမှန်တေဆုံးသွားခဲ့ရတယ်ဆိုပြီးကရင်မျိုးသားစီယုံကသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတိုက်ပွဲမရှိဘဲကျေးရွာတွေကိုလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတာဖြစ်ကြောင်းဒီအတွက်အရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ကြောင်းကိုလည်းကရင်လူခွင့်ရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကလည်းအခုလိုပြောပါတယ်
ဒီနေ့တော့ပေါ်များများကသူတို့ကဒီရန်ကန်ပြည်တော်ပေါ်လကောက်အနေနဲ့ချက်ရှိရှိတော်လကောက်ဒီရာဒီဆဲကိုလည်းဒီကြည့်ခါရတယ်ရောက်အောင်လာပြီးရှိတယ်။နောက်ဒီကောင်တာသမီးပြုလုပ်ပါတယ်ရှိတယ်။ဒီပေါ်မှာတော့ကဒီဒီချက်ကိုလောဝါဆင်ပြီးတကယ်ဒီပေါ်မှာဟိုစီဆိုင်နေတာမျိုးဖြစ်နေတာပေါ့။ဒီဒီလိုသူကဟိုသူရဲ့အမေကြီးကကတည်းကလည်းရှိတဲ့ပေါ်မှာဒီလိုပဲပြီးလိုက်တာသွားလိုက်ပေါ့နော်အဲဒီနားလူကြီးနဲ့ရှိနေတာပ
ဲ။ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာလည်းဒီအပိုင်းတွင်းမှာလေကြောင်းကနေ drone နဲ့ရွာတွေကိုဘုံကျဲတက်ခတ်ခဲ့တာကြောင့်ကျေးရွာပြည်သူတွေထိခိုက်သေးဆုံးတာရှိခဲ့တယ်လို့လည်းမုံဒေသခံတဦးကပြောပါတယ်။အ
များအားထုတ်လိုက်တာမကြမကြပဲတစ်ပတ်တစ်ခါတော့၅ရက်တစ်ခါတော့တစ်ခါကျရင်နေ့သုံးရက်တစ်တိုက်အဲလုံးကြီးနဲ့သူပဲထိုင်ထုတ်နေတာပဲ။သူတို့ကပုံမှန်ပဲသူတို့ကပြည်သူပဲသူတို့အမုန်းထားတာပါ။သူတို့အစီအရနဲ့ခရိုင်ကိုသူတို့တိုက်မနိုင်နိုင်ဒီရွာပြည်သူတွေပဲသူတို့အကျိုးထားပြီးတော့ရွာကိုတော့ခတ်ပေးတာ
။ကျေးရွာတွေတဲကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေပြင်ဒေသခံကျေးရွာသားတွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတာတွေလည်းရှိခဲ့တယ်လို့လည်းမုံမြို့နယ်တဲကပြည်သူတွေကဆိုပါတယ်။အဲ့ဒီဒေသဘက်မှာတော့စစ်ကောင်စီဘက်ကစခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာတွေရှိတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ရင်းဆိုင်တိုက်ပွဲတွေမလုပ်တော့ဘဲဒေသခံပြည်သူတွေရှိရာနေရာကိုပဲဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဒုံးတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်။